Welcome to the Voice of America in Burmese.
မင်္ဂလာနေ့ရက်အစမှာတရရှိနေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရ2019ခုနှစ်နိုဝင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ32.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုတော်တော်သိနေတူကြီးညာပေးပါပါရှီးရဲနိုင်ငံမြောက်ပိုင်းမှာစနေနေ့ကကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူအနည်းဆုံး73ဦးသေဆုံးရတယ်လို့တူရကီကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ချိန်ကျော်အာဆီယံထိပ်သီးအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာသူတို့ဆန္ဒအထက်ဂုဏ်သိက္ခာရှိထားနေပြန်နိုင်ရေးအမြန်ဦးစားပေးလှုပ်ဆောင်မှုတိုက်တွန်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြမှာပါကိုညာဝင်အောင်
ဟုတ်ကဲ့ပါခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းမှာကျွမ်းသာတင်ဆောင်လာတဲ့ကားကိုအမည်မသိလက်နက်ကင်အဖွဲ့ကပြစ်ခတ်တာကြောင့်လူသေဆုံးမှုရှိခဲ့ပါတယ
်ရေပတ်လို့ကျွန်တော်မသိတဘူးကျွန်တော်တို့အိုင်နယ်ကြီးကတော့ PNL နဲ့လူလက်ပြောတာကောင်းရလို့ဒီဆက်ဖတ်လို့ပါကျွန်တော်
ညီမတက်မတော်တောင်ဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူထိုင်းနိုင်ငံကတစ်တော်တစ်ခုမှာလူအယုတ်လောင်းရှာဖွေတွေ့ရှိရာကလူမောင်ကိုအကိုင်းကိုဖောက်ထုတ်နိုင်ခဲ့တဲ့အကြောင်းကိုလည်းတင်ပြပါမယ်အပတ်စဉ်ကဏ္ဍလေးအဖြစ်ဒုအတန်အစီအစဉ်နဲ့အတူစနေညတိုင်းရဲ့လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါဦးဗျာ
။ဆီးရီးယားနိုင်ငံမြောက်ပိုင်းကတဲလ်အဒီယက်မြို့ဇီနာမှာစနေနေ့ကကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးခဲ့ရတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဘုံးခွဲမှုကိုဘယ်အဖွဲ့ကလှုပ်ဆောင်နေဆိုတော့ကုတိမကြေညာသေးပါဘူး။ဒါပေမဲ့ဒါဟာဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကကတ်စတပ်သားတွေဖြစ်တဲ့ YPG ဆီးရီးယားကတ်စတပ်ဖွဲ့လက်ချက်ဖြစ်ကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကအပြစ်တင်လိုက်တယ်လို့ YPG ဟာရက်စက်တဲ့အကြမ်းဖက်အဖွဲ့တစ်ခုဖြစ်ပြီးဒီအဖွဲ့ကိုလက်မခံကြဘူးလေကမ္ဘာခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်YPG တွေကိုတူရကီကအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ထားပေမဲ့ American ပြည်တော်စုကတော့ဒီ YPG တွေဟာ IS အကြမ်းဖက်အဖွဲ့ကိုချိန်မုံရမှာ American ရဲ့အဓိကမဟာမိတ်ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ် American သမ္မတ Donald Trump ကဆီးရီးယားအရှေ့မြောက်ပိုင်းဒေသက American တပ်တွေပြန်ပြီးရုပ်သိမ်းဖို့အတွက်အစောပိုင်းမှာဆုံးဖြတ်ချက်ချလိုက်တဲ့နောက်တူရကီကအဲ့ဒီဒေသက SDF တပ်တွေကိုတိုက်ခိုက်ဖို့တူရကီရဲ့မဟာမိတ်ဆီးရီးယားပြည်သူစစ်တွေနဲ့အတူကျူးကျော်ထိုးစစ်ဆခဲ့တယ်ပြီးခဲ့တဲ့လကတည်းကဒီတဲလ်အဘက်မြို့ကိုတူရကီကတင်ပိုက်ထားတာဖြစ်ပါတယ်တူရကီနဲ့ American တို့ကြားရရှိခဲ့တဲ့အောက်တိုဘာလ18ရက်သဘောတူညီချက်အရဆီးရီးယားကတဲလ်အဘက်နဲ့Russ L. Indo ကြာ85မှန်ရှိတဲ့အစ်မဲဆုံးချထားရေးပါဝင်တယ်လို့ YPG တွေကအဲ့ဒီနေရာကနေဆုတ်ခွာပေးရမှာဖြစ်ပါတယ်။ Syria မြောက်ပိုင်းဒေသက Cuts တွေဆုတ်ခွာမှုတေချာစေဖို့အတွက် Turkey နဲ့ Russia တပ်တွေရဲ့ပူးတွဲခင်းလက်မှုကိုလည်းတောက်ကြံလေးကစတင်ခဲ့တာဖြစ်ပါတယ
်။ IS အစိုးရဝါဒီဖွဲ့ခေါင်းဆောင် Abu Bakr al-Baghdadi တည်ဆုံသွားပြီးတဲ့နောက်ခေါင်းဆောင်တွေဖြစ်ရွေးချယ်ထားသူကိုတစ္ဆာခံမယ်လို့IS အဖွဲ့နဲ့ထိစပ်ရှိတဲ့အီဂျစ်တခြားဆိုင် Sinai Province အစွန်ရောက်ဖွဲ့ကစာရူရီအပြန်အလှန်ပို့တဲ့ Telegram မှာစနေနေ့ကပြောပါရယ် Sinai Province အစွန်ရောက်ဖွဲ့ဟာအီဂျစ်နိုင်ငံကိုလက်နက်ကင်ပုံကန်နေတဲ့အဖွဲ့ဖြစ်ပါတယ်သူတို့အဖွဲ့ဝင်တဒါဇင်လောက်ဟာတစ်ပင်တွေကြားမှာရပြီး IS အဖွဲ့ခေါင်းဆောင်တဲ့ Abu Ibrahim Al-Hashimi Al-Qureshi ကိုတစ်ဆာခံတယ်လို့ရေးထားတဲ့စာရန်းကိုကင်ပြီးရိုက်ထားတဲ့တပ်ပုံတွေကို Telegram ပေါ်မှာတင်ထားပါရယ်
အီရန်နိုင်ငံတေဟရန်မြို့တော်ကအမေရိကန်တန်ရုံကို1989ခုနှစ်ကအီရန်တော်လှန်ရေးကျောင်းသားတွေဝင်ရောက်ဆင်းနင်းခဲ့တဲ့အနှစ်40မြောက်နှစ်ပတ်လည်နေ့မတိုင်ခင်မှာတန်ရုံဟောင်းရဲ့အပြင်ဘက်ကနိုင်ငံတွေမှာပကြီးအစ်တတွေရေးထားတာကိုတွေ့ရပါတယ်။အဲ့ဒီနိုင်ငံပကြီးတွေထဲမှာလက်ပြနေတဲ့အမေရိကန်လွတ်လပ်ရေးရုပ်ထုကိုတရုတ်ဖော်ထားတယ်လို့အမေရိကန်ဒရုန်းယာဉ်တွေကိုပစ်ချနေတဲ့ပုံတွေကိုလည်းတွေ့ရပါတယ်။ဒီနိုင်ငံစီးရေးပကြီးတွေကိုလမ်းသွားလမ်းလာအားလုံးမြင်နိုင်အောင်ရေးဆွဲထားတာဖြစ်ပါတယ်။အီရန်ကအမေရိကန်တန်ရုံကိုဝင်ရောက်ဆင်းနင်းခဲ့တဲ့အနှစ်40ပြည့်ဖြစ်တဲ့တနင်္လာနေ့မှာတန်ရုံအဟောင်းရှိလူလူဆန္ဒပြပွဲတစ်ခုလုပ်ပြီးနှစ်ပတ်လည်အခမ်းအနားကိုကျင်းပမှလည်းဖြစ်ပါတယ်။အီရန်မှာ1989ခုနှစ်ကဖြုတ်ချခံခဲ့ရတဲ့ရှာမိုဟာမက်ရီဇာပါလာဗီကိုအမေရိကန်ပြည်ထောင်စုမှစိတ်ကူတမှုခံယူဖို့အတွက်အမေရိကန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအီရန်တော်လှန်ရေးကြောင်းသားတွေကဒီအမေရိကန်တန်ရုံကိုဝင်စီးခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကတေရန်ကဒီအမေရိကန်တန်ရုံကိုပိတ်ထားတာလည်းဖြစ်ပါတယ်။
Palestine မှာရှိတဲ့လက်နက်ကိုင်တွေကအစ္စရေးနိုင်ငံဘက်ကိုဒုံးကျည်တွေနဲ့ပြစ်ခတ်ပြီးတဲ့နောက်အစ္စရေးစစ်တပ်ကစနေနေ့လင်းရကြီးအချိန်မှာဂါဇာဒေသကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်လူတစ်ယောက်သေဆုံးသွားတယ်လို့ Palestine နဲ့ Israel တာဝန်ရှိသူတွေကပြောပါတယ်။တောက်ချောင်းနေနောက်ပိုင်းမှာ Palestine တွေက Israel ကိုဒုံးကျည်၁၀စင်းနဲ့ပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ဂါဇာဒေသကိုအုပ်ချုပ်တဲ့ Hamas အဖွဲ့နေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ပါလက်စတိုင်းတွေပစ်လိုက်တဲ့ဒုံးကျည်၁၀စင်းမှာ၈စင်းကိုဒုံးခွင်းဒုံးစနစ်နဲ့ကြားဖြတ်ဖြစ်စီလိုက်ပြီးဒုံးကျည်တစ်စင်းဟာနေဇာအနီးမျိုးကအင်ဂျလုံကိုထိမှန်လို့အင်ပျက်စီးသွားပေမဲ့ထိခိုက်သေးဆုံးတာမရှိဘူးလို့အစ္စရေးရဲကပြောပါတယ်။ဂါဇာတောင်ပိုင်းကိုအစ္စရေးကတိုက်ခိုက်တာမှာတော့အင်ဂျလုံကိုထိမှန်ပြီးအသက်၂၈နှစ်အရွယ်ရသားသူသေဆုံးပြီးတော့တခြားနှစ်ဦးဒဏ်ရာရသွားတယ်လို့ဆေးဘက်ဝန်ထမ်းတွေနဲ့ဒေသခံတွေကပြောပါတယ်။ဂါဇာမှာရှိတဲ့ဘယ်လက်နက်ကိုင်အဖွဲ့ကမှအစ္စရေးဘက်ကိုဒုံးကျည်နဲ့တိုက်တာသူတို့လက်ချက်လို့မပြောသေးပါဘူး။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုအတွက် Hamas မှာလုံးဝတာဝန်ရှိတယ်လို့ပြောပါတယ်။အစ္စရေးနဲ့ Hamas အကြားလွန်ခဲ့တဲ့10နှစ်အတွင်းစစ်ပွဲ3ချိန်ဖြစ်တာပြီးနယ်စပ်မှာနှစ်ဖက်ကြားတင်းမာမှုမြင့်တက်နေပြီးတော့ဒီလိုအပြန်အလှန်တိုက်ခိုက်တာမျိုးတွေဖြစ်လျက်ရှိပါတယ
်။ VOA American တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ไบโดมิเตอร์40 kHz 983ญาไบโดมิเตอร์48 kHz 6153ญาเนี่ยดุติยานายวัดมาไลน์แลมิเตอร์190 kHz 1505โรก็เนี่ยทุ่มเล่นไปได้บาเลยค่ะ
ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ကြိမ်လောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်လာတဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအစိုးရအနေနဲ့ဒေတာရင်းပြဿနာတစ်ရပ်ဖြစ်နေတဲ့ရိုဂျာဒုက္ခတဲ့အရေးမှာသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိရှိဌာနေပြန်နိုင်ရင်းနဲ့အတူပြည်ရင်းပြန်လည်တွေးစီရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ထံဆန်းစုကြည်လည်းတက်အောင်နေတာဖြစ်ပါတယ်။ရိုဂျာရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လှုပ်ဆောင်မှုတွေရှိတာကိုတွေ့ရပေမဲ့တိတ်ပြီးနင်းနေတာကြောင့်အခုတည်းပို့ပြီးဆောင်ရွက်ဖို့နဲ့လိုအပ်တာတွေအတွက်ကုလသမဂ္ဂဘက်ကပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေတယ်လို့အာဆီယံနိုင်ငံတွေဘက်ကလည်းရိုဂျာရေးဌာနေပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့စနေနေ့ဘန်ကောက်ကသတင်းစာရှင်းလင်းပွဲမှာအထွေမှုချုပ်ကပန်ကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအခုထိအတားအဆီးတွေရှိနေသေးတာကိုတွေ့ရတဲ့အတွက်ဂူရယ်ပို့ပြီးလှုပ်ဆောင်ကြဖို့လိုအပ်တယ်လို့အရင်ကတည်းပို့ပြီးနှင်းနှင်းမြဲမြဲဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။ရိုဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့တွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။မကြသေးခင်ကဌာနေကိုသူတို့သဘောနှောင်နဲ့ပြန်လာတဲ့ရိုဂျာဒုက္ခတဲ့400ကျော်ကိုမြန်မာအစိုးရကကြိုးဆိုပြီးနေရာချထားပေးခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမှာပဲအထွေထွေမှုချုပ်ကအာဆီယံနိုင်ငံတွေအနေနဲ့ကမ္ဘာကြီးပုံရိပ်လာစေတဲ့ဖန်လုံးရင်ဂျန်ရီထောက်လုပ်မှုတွေရှော့ချနိုင်အောင်ကြောင်မီးသွေးတုံးတရားပေးဆက်ုံနဲ့မတီးဆောက်ကြဘူးလဲတိုက်တွန်းခဲ့ပါတယ်။အရှိတောင်အာရှအရှိအာရှနဲ့တောင်အာရှဒေသတွေမှာကြောင်မီးသွေးတုံးတရားပေးဆက်ုံပမာဏဟာတိတ်ပြီးများနေတာအနာဂတ်အတွက်စဉ်းစားစရာဖြစ်နေတယ်လို့လည်းပြောပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုထမ်းကြောင့်2050မှာကမ္ဘာတစ်လွှတ်လူသန်းပေါင်း300လောက်ဟာပင်လယ်ရင်မြင့်တက်မှုအန္တရာယ်နဲ့ကြုံရမယ်လို့သုတေသနပညာရှင်တွေကတွက်ချက်ထားတာကြောင့်ကမ္ဘာကြီးပူနေမှုတိုးအောင်လုပ်ဖို့မစမ်းစားသင့်ဘူးလို့လည်းအထွေမှုချုပ်ကပြောကြားခဲ့ပါတယ်
။အရှိတော်အချောအာဆီယံဒေသမှာပို့ပြီးတော့တက်တက်ကြွကြွလှုပ်ဆောင်တဲ့ဒေသတွင်းလူခွင့်ရေးဖွဲ့တခုဖွဲ့စည်းဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုကြပါတယ်။လက်ရှိအာဆီယံလူခွင့်ရေးကော်မရှင် AICHR ဟာအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်တဲ့လုပ်ပိုင်ခွင့်မရှိတာကြောင့်ကြီးစရာဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ HRW ရဲ့အာရှဒေတာဆိုင်ရာညွှန်ကြားမှုသီရူရောဘတ်ဆန်ကနိုဝင်ဘာလ2ရက်စနေနေ့ကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါအပြင်ဒေတာတွင်လက်ရှိဖြစ်ပျက်ထားတာတွေကိုထောက်ပြပြီးတော့လည်းအာဆီယံရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်ချက်မှတ်တမ်းကိုဝေဖန်သွားပါတယ်
။ So if you look at Myanmar with the Rohingya or the crackdown on the opposition by Hun Sen in Cambodia or the drug war and the over 20,000 killings in the Philippines
လူညာရေးဖြစ်ထားတဲ့မြန်မာနိုင်ငံကမ္ဘောဒီးယားမှာဟွန်ဆန်ကအတိုက်ခံတွေကိုနေနေတာဖိလစ်ပိုင်မှာသမရရိုဒီဂိုဒူတာဒီကအားပေးအားမြောက်လုပ်တာကြောင့်မူရင်းနေနေမှာရတက်ဖွဲ့ကလူပေါင်း 2,000 ကျော်ကိုတတ်ခဲ့တာစတဲ့ဖြစ်ရပ်တွေကိုကြည့်ပါဒီလိုဆိုးရွားတဲ့ဖြစ်ရပ်တွေတက်ခါတက်ခါဆက်ဖြစ်နေတာပါဒါကိုအာဆီယံကဘာမှမလုပ်ပါဘူးလို့ဖီဂိုဘတ်ဆန်ကပြောပါတယ်အခြားလူလူနိုင်ငံကအဖွဲ့အစည်းတွေကတုံးလုံးနဲ့လူညာဆိုတာကိုလက်မခံတဲ့မြန်မာဆိုရကတော့ဒီပြဿနာကိုအလေးထားကြိုက်ပြဖြစ်ရှိနေတယ်လို့ပြောထားပါတယ်အဖွဲ့ဝင်နိုင်ငံတည်တည်မှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်ဆေးနိုင်တဲ့ဒေတာတွေတကယ်အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းဖို့လိုအပ်တယ်လို့လည်း Phil Robertson ကထောက်ပြပါရယ် ၎င်းတို့မှာဒေသတွင်းနဲ့တခြားနိုင်ငံတွေကဒီတန်းကောင်းဆောင်တွေထိပ်သီးစည်းဝေးတွေကျင်းပပြီးဆွေးနွေးနေကြပေမဲ့ဆွေးနွေးတဲ့အကြောင်းအရာတွေထဲမှာလူ့ကွန်ရေးကိစ္စမပါသလောက်ပဲလို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်
။နိုင်ငံပြင်ချောင်းတဲ့ကအီသီယိုးပီးယားဘက်က Blue Nile မှာကိစ္စဒါဗစ်ဆက်အောင်အတွက်ကြီးမားတဲ့ရေကာတာကြီးတည်ဆောက်မှနဲ့ပတ်သက်ပြီးအီသီယိုးပီးယားနဲ့အီဂျစ်နှစ်နိုင်ငံကြားရေရင်းနဲ့ဆိုင်းယားပြဿနာတင်းမာမှုတိုးလာတာကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကအီဂျစ်အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်။အီသီယိုးပီးယားရဲ့ Grand Ethiopian Renaissance ရေကာတာကြီးနဲ့ပတ်သက်ပြီးအမေရိကန်ဗန်နိုင်းဝန်ကြီးစတီဗန်မနူချင်းရဲ့ရုံးကမှနိုဝင်ဘာ6ရက်ဆွေးနွေးဖို့ရှိပါတယ်။ရေကာတာနဲ့ပတ်သက်နေတဲ့ဒီသုံးနိုင်ငံပြင်ကမ္ဘာ့ဘဏ်အဖွဲ့ဥက္ကဋ္ဌDavid Malpass ကိုလည်းဖိတ်ကြားထားတာဖြစ်ပါတယ်။ Ethiopia ရည်ရေကာတာတိဆောက်ရေးက Egypt အတွက်အမျိုးသားလုံခြုံရေးဆိုင်ရာပြဿနာတစ်ခုဖြစ်နေ။ Egypt ကခံယူထားတာဖြစ်ပြီးဒီဆွေးနွေးပွဲကိုတက်ရောက်ဖို့လက်ခံခဲ့ပါတယ်။နိုင်ငံမြေကျောင်းအပေါ်ပိုင်းမှာ Ethiopia ကကြီးမားတဲ့ရေကာတာတိဆောက်မှုဟာမြေကျောင်းအောက်ပိုင်းမှာရှိတဲ့ Egypt အတွက်ရေချိုးအရင်းမြစ်ကိုချိမ့်ချောက်မှုဖြစ်လာနိုင်တာပါ။ဒါကြောင့်မတိဆောက်ခင်မှာ Egypt က Ethiopia နဲ့သဘောတူညီမှုကိုရယူထားချင်တာလည်းဖြစ်ပါတယ်။
စနေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်17ဘောလုံးပွဲတွေမှာမန်ချက်စတာယူနိုက်တက်ရှုံးမွဲကြုံပြီးလီဗာပူးမန်စီးတီးနဲ့ချယ်ဆီတို့နိုင်ပွဲဆက်ပါတယ်။မန်ယူသင်းဟာဝေးဝံ့မှာဘိုးမော့ကိုတကူကူမရှိနဲ့ရှုံးတာကြောင့်ဆက်တဘောကစားပြီးချိန်မှာနိုင်ပွဲ3ပွဲပဲရှိသေးပြီးရှုံးမွဲက4ပွဲဖြစ်သွားတယ်လို့အမှတ်ပေးစရာအဆင့်30မှာပဲရှိနေပြီး Wolves ကကြော်တက်သွားမယ့်အလားအလာနဲ့တော့မှအင်ဆိုင်နေရပါတယ်။တခြားပွဲတွေမှာတော့ Newcastle ကဝက်ဆမ်ကို3ဂိုးနဲ့ကို Liverpool ကဝေးခွင့်မှာ Aston Villa ကို2ဂိုးတကူ Sheffield United ကဘန်လီကို3ဂိုးပြတ် Brighton က Norwich City ကို2ဂိုးပြတ်ရရှိချန်ပီယံမန်စီးတီးကအင်ကွင်းမှာဆောက်သမ်တန်ကို2ဂိုးတကူ၊ချယ်ဆီကဝေးခွင့်မှာဝက်ဖို့ကို2ဂိုးတကူနဲ့အတီးအီးအနိုင်ရပါတယ်။အာဆင်နယ်နဲ့ဝူးဗ်စ်တို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်။တနင်္ဂနွေနေ့မှာပွဲစဉ်7ကစားကြမှာကတော့ Crystal Palace နဲ့ Leicester City, Everton နဲ့ Spurs တို့ဖြစ်ပါတယ်။လက်ရှိချိန်ထိကစားပြီးတဲ့များမှာတော့ Liverpool က31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို6မှတ်တီးဖြတ်ပြီးဇယားထိပ်မှာဆက်ဦးဆောင်နေပါတယ်။ချယ်ဆီက23မှတ်နဲ့လက်ရှိအမှတ်30မှာရှိနေပေမဲ့တနင်္ဂနွေပွဲမှာ Leicester City အနိုင်ရရင်ကိုကွာချချက်အတာနဲ့အမှတ်3အဆင့်ကိုယူသွားမှာဖြစ်ပြီးချယ်ဆီကိုအဆင့်၄ရောက်တော့အောင်တွန်းချလိုက်မှာပါ။အာဆင်နယ်ကတော့18မှတ်နဲ့အဆင့်5မှာရှိနေပါတယ်ခင်ဗျာ
။တင်းငွေနေနေမနေ့ကင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စီရေးပတိပကရှိနေစေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းပြည်တော်စုလမ်းမမှာကျွဲနွားတရားဝင်တင်ဆောင်လာတဲ့ကားကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကပြစ်ခတ်တာကြောင့်လူ2ဦးသေဆုံးပြီး2ဦးဒဏ်ရာရသွားတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီလမ်းမပေါ်မှာလက်နက်ကင်အဖွဲ့အမျိုးမျိုးရှိနေပြီးအကောက်ခွန်မပေးရင်ပြစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့လာရှိုးမြို့ကြားကချောင်းချောင်းကျေးရွာနားမှာတရုတ်နိုင်ငံကိုတင်ပို့မဲ့ကျွဲနွားတင်ဆောင်လာတဲ့ကားတစ်စီးကိုအမည်မသိလက်နက်ကင်အဖွဲ့ကနေစနေနေ့မနေ့ဖက်မှာပြစ်ခတ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တွင်းရင်မှုဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။ကြောင်မဲမြို့နယ်ထဲမှာစက္ကူကနေမူဆယ်ကိုကျွန်တော်တရားဝင်စာသက်စာတမ်းနဲ့နွားပြဲအောင်မောင်းလာတဲ့မော်တော်ယာဉ်တစ်စီးကျွန်တော်မိုင်းတိုင်းမှာတရားပဲစက္ကူချောင်းချောက်စီရနာလေးမှာတောင်းကျန်းသူစီစစ်ရဖွဲ့ကကျွန်တော်တနက်ငယ်နဲ့ပြစ်ခတ်ခဲ့တာရှိတယ်။ဒီမောင်းကတော့ပြီးဆုံးသွားတယ်။နှစ်ယောက်တန်ရာရှိတယ်
။ပယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာတမတော်ဘက်ကအတိမပြုနိုင်သေးတယ်လို့တန်ရာရရှိသူတွေကတော့တမတော်စိတ်ချောင်းကနေဆေးရုံကိုပို့ဆောင်ခဲ့တယ်လို့ဘူမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ်။
ရဲ့ပတ်လို့ကလည်းမသိတယ်ဘူးကျွန်တော်တို့အိုင်နယ်ကြီးကတော့ PNL နဲ့လို့လည်းပြောရတယ်။ကောင်းကျန်းသူစီစစ်ရဲ့ပတ်လို့ကျွန်တော်လည်းပြောနိုင်တယ်။အဲဒီကြက်ကရှိတဲ့ဒိတ်ဆုံးသူတွေကတော့ကျွန်တော်တက်တာလုံးလုံးကြီးစီကြောင်းရတယ်။ကြောင်းမဲ့ပြည်သူစေရုံကိုတော့ပို့ပေးခဲ့တယ်
။ကြောင်းမဲ့မြို့နယ်ဝန်းကျင်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ RCSSC နဲ့တန်းပလောင်တပ်ဖွဲ့ TNL အဖွဲ့တို့လှုပ်ရှားနေပြီးဂုံမြစ်စည်းတွေပါဝင်ကျွဲနွားခွန်မော်တော်ယာဉ်ခွန်တွေကိုကောက်ခံလို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။ကျွဲနွားတယ်ဆောင်ရမှာအကောက်ခွန်မပေးတဲ့ကားတွေကိုပြစ်ခတ်မှုခံနေရတယ်လို့ကြောင်မဲဒေတာခံစီဝိတလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်။ဒါကတည်းကတရားဝင်သွားတော့တရားမဝင်သွားတော့ဆက်နွားကားတွေတော့ဖြစ်နေတာ။တရားဝင်သွားရင်ပြစ်ခတ်မပြင်းဖြစ်တယ်။တရားဝင်သွားလည်းပြစ်ခတ်မပြင်းဖြစ်တယ်
။ရှမ်းပြည်နယ်နဲ့သရုပ်နိုင်ငံကိုသွားတဲ့ပြည်ထောင်စုလက်မှတ်မှာနွားတင်ဆောင်လာတဲ့ကားတွေမကြာခဏပြစ်ခတ်မှုတွေခံနေရတာပါ။2018ခုနှစ်ကနေ2019ခုနှစ်ထိတရုတ်နိုင်ငံတင်ပို့မဲ့ကျွမ်းနွားတင်ကားတွေကြောင်မဲမြို့နယ်ထဲမှာပြစ်ခတ်မှု10ကြိမ်ထက်မလဲရှိနေပြီးရှင်းဦးတည်ဆုံးခဲ့တယ်လို့တန်ရာရရှိသူ10ဦးခန့်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်ပြစ်ခတ်မှုတွေမှာဘယ်ဖွဲ့အစည်းလက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး ဒီပြခတဲ့ဖွဲ့နဲ့ပတ်သက်လို့သိရှိဖို့မြောက်ပိုင်းမှာမိတ်ပြန်ကြားရေးဖွဲ့ကိုဆက်တွယ်ခဲ့ပေးမယ်လဲဆက်တွယ်လို့မရခဲ့ပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေဖြစ်တဲ့ ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကတမတော်နီးပညာတက်ကတို့နောင်ချိုကမူရစ်စစ်ဆေးရေးဂိတ်အပါဝင်တိုးဂိတ်၃ဂိတ်တို့ကိုမြောက်ပိုင်းမှာမိတ်ဖွဲ့တွေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းရှမ်းပြည်နယ်လာရှိုးမူဆယ်ကိုခိုင်တိန်းနီကြောင်းမဲဖက်မှာနှစ်ဖက်စစ်ရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါပြင်တရုတ်မြန်မာပြည်ထောင်စုဂုံတွေရေးလ
ကျွန်တော်တို့ခုမှာညှို့နှံထားတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတာကလူမောင်ကိုဂိုင်းကြီးတစ်ခုကိုဖော်ထုတ်နိုင်ခဲ့ပြီးလူမောင်ကိုကုမှုနဲ့ပြစ်ဒဏ်ချမှတ်ခံရတဲ့ထိုင်းတာဝန်ရှိသူတွေကိုနိုဝင်ဘာလနေ့ကအငြင်းဆုံးပြစ်ဒဏ်တွေတိုးမြှင့်ချမှတ်လိုက်ပါတယ်ဒီကြောင့်ထိုင်းချေဆိုင်VOA သတင်းတော့မအေးမာကရှင်းပြပါပါ
2015ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်တတော်တွင်မှာမြောက်နှံထားတဲ့ရိုဟင်ဂျာတွေရဲ့ရုပ်အလောင်းတွေကိုစတွေ့ရာကနေထိုင်းနိုင်ငံမှာအကြီးမားဆုံးလူကုန်ကူးတဲ့ဂိုင်းကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်ဆက်ထိုင်းတောင်ပိုင်းဆုံခလာခရိုင်တတော်တွင်ကလူကုန်ကူးသူတွေရဲ့ယာယီစခန်းကိုထိုင်းရဲတပ်ဖွဲ့ကရှာဖွေတွေ့ရှိသွားခဲ့ပြီးနောက်စခန်းတွင် Yama, Lulie Jamuro, Tate Makino Najal, Diayama, Lubige Bare, Yamanang and Darigo, Lugo Huge Yama, a Tiga Powing Ere, Sipasanga, a Jambi, Simi Yashi, Bujo Hong, Manak Kaupane, Janaki, Ocho Yemu Hong, Naraton Safano Ugo, a Yinga Chamaka, Jitan, the second Nigani, Shisan Niti, Jitan, do Chamalai Bare. ဒီမှုကိုစုံစမ်းစစ်ဆေးခဲ့တဲ့စုံစမ်းစစ်ဆေးရေးရာရှိနိုင်စဝတ်ကတော့ဒီမှုနဲ့ပတ်သက်ပြီးတော့အခက်အခဲတွေဖြစ်အားပေးမှုတွေကြုံခဲ့ရတာတွေကိုတော့ကျွန်တော်မပြောလို့တော့ပါဘူးဒီမှုနဲ့ပတ်သက်ပြီးမျက်နှာသူတွေဘက်ကနေစုံစမ်းစစ်ဆေးပေးခဲ့ပါတယ်အမှန်တိုင်းဖြစ်အောင်လို့စစ်ဆေးအရေးယူပေးခဲ့ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းရာရှိရဲ့ပါဝင်ပတ်သက်နေတဲ့ထိုင် ကျောင်းအကြာမှာတော့စုံကလာခရိုင်ပရံပါသမြို့ပိုင်ကိုလည်း87နှစ်တိနောက်တိုးပြည်တန်နေချမှတ်ခဲ့ပါတယ်အခုလိုမျိုးထိုင်းစစ်မြေအရာရှိတွေကိုလည်းပြည်တန်တိုးမြင့်ချမှတ်ခဲ့တယ်လို့မြန်မာနိုင်ငံသားတဦးဖြစ်တဲ့စိုးနိုင်ကိုလည်း96နှစ်တိကြီးပြည်တန်ချမှတ်လိုက်ပါတယ်2005ခုနှစ်တုန်းကမလေးရှားကိုပို့မဲ့မြန်မာနဲ့ရိုဟင်ဂျာတွေကိုတော်ရင်ယာယီစခန်းမှာထိန်းသိမ်းပြီး ကယ်ရီကမပေးနိုင်သူတွေကိုတပ်ဖြတ်ပြစ်တဲ့အတီကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံရဲ့အကြီးမားဆုံးလူမှာကိုယ်ပိုင်ကိုနှိမ်နင်းပြီးဒီကိမ်းမှာပါဝင်ပတ်သက်နေတဲ့ထိုင်းစစ်ဘက်အရာရှိတွေအစိုးရတာဝန်ရှိသူတွေကိုပါအေးအေးယူခဲ့ပြီးအခုလိုမျိုးလေးနှစ်ကျော်ကြာတဲ့အချိန်မှာတော့တရားရုံးကနေပြစ်ဒဏ်တွေထပ်တိုးချမှတ်ခဲ့တာဖြစ်ပါတယ်ရှင်။တိုင်းရှိဆိုင်ဗီဒီယိုရင်းတော့မအေ
ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖွယ်ရာအဖြစ်အပျက်တွေကို Frontier မြန်မာ သတင်းမီဒီယာကနေ တင်ဆက်ပေးနေတာဖြစ်ပါတယ်
မင်္ဂလာပါရှင်ဒုအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါချင်းပြည်နယ်လူဦးရေရဲ့ရှစ်ဆယ်ရာခိုင်နှုန်းကျော်ကခရီးရန်ဖျားကြောင်းတွေကိုသွားကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့ပြည်နယ်အစိုးရကချင်းပြည်နယ်ကခရီးရန်ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးဖွဲ့စည်းတွေကိုဖျားကြောင်းတိစောက်ဖို့ခွင့်ပြုချက်နဲ့နယ်မြေတွေကိုတာသနာပိုင်နယ်မြေဖြစ်တည တိုးတန်တို့ဟာချင်းပြည်နယ်မှာရှိတဲ့ခရီးယန်ဘာသာဝင်တွေရဲ့ဝိပုစုတာမှုကိုယ်ဝယ်မှုယုံကြည်မှုစတဲ့ဘာသာရေးနဲ့ပတ်သက်ပြီးခွဲခြားဆက်ဆံခံရမှုတွေဘလို့ရှိလဲဆိုတာကိုရှင်းပြတင်ဆက်ထားပါတယ်။ ဒီဆောင်မပြည့်စုံကိုချင်းဝေါကချလိုင်းဟုံထုံးကေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
ဆိုရနေနဲ့ olive ဖြဲချောင်းတစ်တစ်ဆောက်ဖို့ဘာသာရေးနဲ့ပတ်သက်တဲ့ commission နဲ့ပတ်သက်ပြီးဘာကြောင့်မပြီးလဲဆိုတော့ကတော့ချင်းပြည်နယ် Korean Pastor ဖြစ်သူဆရာနေကျုံးထံကမပြောပြပါဘူး။ဒါပေမဲ့ Pastor နေကျုံးထံကတော့သိနေပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားကျောင်းမှာဗုဒ္ဓဘာသာအတွက်မဟုတ်လို့ဖြစ်ပါတယ်
။ Kan ma ha khai tan chim sia zu na tu ki
ကျွန်တော်တို့ဟာခမျိုးနေနဲ့ပြောမယ်ဆိုရင်ဘာသာရေးဆောက်အောင်ဆောက်ခွင့်မှာခွင့်ပြုချက်ရမရနဲ့ပတ်သက်ပြီးတော့ရှောက်ဖို့တော့စူးစမ်းကြရတယ်။ရမရတော့မသိဘူး။အရင်ကဆိုရင်သတ္တနာပိုင်းကြီးအဖြစ်လျှောက်လို့မရတဲ့အတွက်ပုဂ္ဂလိကအနေနဲ့ပဲလျှောက်ခဲ့ကြရတယ်
။ဒူပါဝင်တခြားခရိယန်အသင်းဂိုင်းတွေအနေနဲ့လည်းဖျားဆောင်တိဆောက်ဖို့တရားဝင်ခုပစ္စည်းဘယ်တော့မှမရခဲ့ဘူးလို့ဆရာနေကျုံထံကဆိုပါတယ်။သူတို့တွေဟာဖျားဆောင်တွေကိုပုဂ္ဂလိကအမည်နဲ့လျှောက်ရပြီးဆက်လုပ်ကြတယ်လို့ဆိုပါတယ်။အခုလိုခရိယန်ဘာသာကြီးကျောင်းဆောက်ဖို့အတွက်အစိုးရရဲ့ခုပစ္စည်းနဲ့ပတ်သက်ပြီးအခက်အခဲကြုံတွေ့နေရတာအခုချိန်ထိပါပဲ။ဒီနေ့အပြင်ဖက်အခြားတိုင်းဒေသကြီးတွေမှာရှိတဲ့နေရာတွေမှာပါဖျားဆောင်တိဆောက်နိုင်ဖို့သာသနာပြုဖို့အခက်ခဲတွေရှိနေတယ်လို့သူကဆိုပါတယ
်ဒီအမှားခဲအပိတ်လိုက်ပြီးမစ္စန်ဖိမ်းတဲ့
မစ္စန်ဖိမ်းမှာဆိုရင်တာတနာပြုတ်လို့ရတာခက်ခဲမှုတွေကြုံတွေ့ရတယ်အရင်အမြင့်ကိုမတိနိုင်ပေမဲ့တောင်တန်းတာတနာကိစ္စတွေနာတာတာဖြစ်ဖြစ်နောက်ပြီးဖုန်ကြီးတွေမဟောင်းရင်တောင်လူတာပြုတ်လို့ခေါ်တဲ့သူတွေကအနှောက်ယှက်မဲပေးတယ်အဲ့ဒါကဘာသာရေးရဲ့မူဝါဒရေးဆွဲမှုလားသူတို့ကိုယ်တိုင်လုပ်တာလားတော့မသိဘူး
ချင်းပြည်နယ်မှာ2014တကောင်စင်းရလူရင်း4,900ကျော်ရဲ့80ရာခိုင်နှုန်းကျော်ဟာခရီးယံဘာသာဝင်တွေဖြစ်ကြပြီးသူတို့တွေဟာဘာသာရေးရအပတ်စဉ်ခရီးယံဘာသာရေးကျောင်းတွေမှာဖျားရှိကိုဝေပြုကြတာဖြစ်ပါတယ်ခရီးယံဖျားကျောင်းတွေကိုပုဂ္ဂလိကနာမည်အောက်မှာပဲမှတ်ဖို့တင်ခွင့်နဲ့ဆောက်လို့ရပြီးဘာသာရေးနဲ့ပတ်သက်တဲ့ခန်းစားခွင့်တွေကိုလစ်လျူခံထားရတဲ့ချိန်မှာတော့ဗုဒ္ဓဘာသာဖျားကျောင်းတွေအတွက်အစိုးရရဲ့ထောက်ပံ့တွေရရှိနေတယ်လို့ဆိုပါတယ်ဒီအစိုးရရဲ့ထောက်ပံ့တွေကတော့သာသနာရေးဝန်ကြီးဌာနရဲ့ရန်ပုံငွေကနေဖြစ်ပါတယ်
ကျွန်တော်အမည်နဲ့တော့လုံးဝသုံးသက်မှုရှိပါဘူးလို့အခုကျွန်တော်တို့ပြောတဲ့အတိုင်းပါပဲနော်အခုဆရာကျောင်းတွေကအခုလောလောဆယ်ဆောက်ပြီးသားပဲဖြစ်တယ်အဲ့ဒီဆောက်ပြီးသားဆောက်တော့မှအခုတို့ကအသက်တနာတိုင်းကြီးတို့ကပါပစ်ထုတ်ပြီးရှိတယ်ဘူးဒါကြောင့်လုံးဝသုံးသက်မှုရှိလို့ဆိုရစမှာပဲဆက်နေတယ
်လူအခွင့်ရေးဆိုင်ရာတင်းအချက်လက်စုဆောင်းရှာဖို့ရဲ့အစီအစဉ်မှဒါရိုက်တာဖြစ်သူဦးသေးရာကပြောပြခဲ့တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေအတွက်မြန်မာနိုင်ငံတွင်းကဒေသတော်တော်များများမှာဖျားဝှက်ပြုတ်ရတဲ့နေရာမှာအစိုးရရဲ့တရားဝင်တိမှတ်ပြုတ်ခြင်းမရှိတဲ့အခက်အခဲတွေကြံရှိနေသေးတယ်လို့သူကဆိုပါတယ
်။တို့ကြတော့အစိုးရကသတ္တနာပိုင်းနည်းနည်းဖြစ်သူတို့ကိုအရင်ထုတ်ပြတာပေါ့သူတို့မိကရမ်တွေထုတ်ပြတာပေါ့နော်။ဒီတော့တခုရှိသေးတယ်သူတို့ကကျွန်တော်တို့မြန်မာနိုင်ငံကြီးချင်တာဖြစ်ပေါ့နော်။အခုဗုဒ္ဓဘာသာဖုန်ကြီးဒီပြီးတဲ့ကားဆိုသူတို့ကအဝါရောင်နဲ့သူတို့စိတ်သက်ပါမထုတ်ပြရဘူးပြီးတော့ကျွန်တော်တို့တခြားခရိယံနဲ့ဖြစ်ဖြစ်တခြားဗုဒ္ဓမဟုတ်တော့ခြားဘာသာရဆိုရင်ဘာသာဝင်တွေလို့ဆိုသူတို့ရဲ့ကျွန်တော်သူတို့ရဲ့ဗါလဲအပ္ပစာပဲဖြစ်ဖြစ်သူတို့ရဲ့ပြင်းအုပ်စီပဲဖြစ်သူတို့သတ္တနာပိုင်းကားဆိုတော့သူတို့ဖြစ်လေတရားဝင်ရှိပါဘူ
းဒါပေမဲ့လည်းချင်းပြည်ရဲ့သာသနာရေးဌာနဦးစီးမှုဦးငိုင်ထံကဖျားကျောင်းတွေမှတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးတော့ပြဿနာဟာလုံထုံးလုံနည်းတွေကြောင့်သာဖြစ်ပြီးဘာသာရေးခွဲခြားဆက်ဆံတာမဟုတ်ဘူးလို့ဆိုပါတယ်
။အဲပြည်နယ်ဆိုရကခွင့်ပြုလိုက်ရောဆိုတော့ဆောလို့ရတာ။ဒါပြည်နယ်ဆိုရကနော်ဘာသာရေးဆောရင်ခွင့်ပြုခွင့်ရတယ်ဆိုတာရတယ်။အရင်လိုမဟုတ်တော့ဘူး။အဲ့လိုနဲ့ပဲဆောပေါ်တာပေါ့။အရင်ကဆောတော့ဝန်ကြီးရေဘောကျွန်တော်တို့ကတွားလိုက်ဘောဝန်ကြီးဌာနပို့လိုက်ဝန်ကြီးဌာနကနေဟိုနဲ့ပြည်ဆိုင်ရေးပို့လိုက်ပြည်ဆိုင်ရေးကပြန်ကြတယ်ပါနဲ့။ကျေးဇူးတင်ရဆိုပြီးတော့လေတို့တော့တို့ကဆုံးလူလူလေးပဲခိုးတော့တို့ကလုံးတုံးလုံးနဲ့ညီတို့ဆောင်ရွက်မယ်ဆိုတော့လူတွေဘာလို့မဖြစ်ဘူးလုံးတုံးလုံးနဲ့ညီနဲ့မချောတဲ့ခါတော့အဲ့ဒါမျိုးတော့ဖြစ်တာလေတို့တော့ပုံပြလေးလေးပြောမယ်ဆိုတော့ခွင့်ပြတဲ့အစိုးရကခွင့်ပြတယ်ဆိုတော့ဆော့လို့ရတယ
်ဘာသာရေးခွင့်ပြချက်ရရှိဖို့ပြည်တော်စုအစိုးရရဲ့ခွင့်ပြချက်မဟုတ်ပဲပြည်နယ်အစိုးရရဲ့ခွင့်ပြချက်ပုံမှန်သာမူတည်ပြီးပြည်တော်စုအစိုးရအကြံပေးတာမျိုးပဲလုံဆောင်နိုင်တယ်လို့ဦးငိုင်ထံကဖြည့်စွက်ပြောကြားပါတယ်ချင်းရက်ဖက်လူအဖွဲ့စည်းဦးဆောင်သူဦးရကုတ်ထံကတော့ဒီပြဿနာလှုပ်ထုံးလို့နေကြောင့်ဖြစ်ခဲ့မယ်ဆိုရင်ဗုဒ္ဓဘာသာအဖွဲ့စည်းတို့တခြားဘာသာတွေလည်းဒီလိုအခက်အခဲမျိုးရှိသင့်ပေမဲ့ဗုဒ္ဓဘာသာဝင်တွေအတွက်တော့အခက်အခဲမရှိဘူးလို့ထောက်ပြပါတယ
်။လူပုဂ္ဂိုလ်သူဦးသေးကြီးခွင့်တော်ပေးတဲ့
လူပုဂ္ဂိုလ်တွေအင်ယာမီတွေပိုင်ဆိုင်ခွင့်ရှိတယ်လို့ဘာသာရေးအသင်းဖွဲ့တွေလည်းပိုင်ဆိုင်ခွင့်ရှိတယ်။ဒါကိုအစိုးရကလှုပ်ဆောင်ရမယ့်တာဝန်လေးဖြစ်တယ်။အဲ့လိုမလုပ်ရင်ဒါဟာလူခွင့်ရေးချုပ်ပတ်မှုတရက်ပဲ။ တခြားဘာသာကြတော့မြေယာပိုင်ဆိုင်ခွင့်တွေပေးပြီးခရိယံကိုမပေးတာတော့ခွဲခြားမှုတရားပါပဲ
စလိုင်းစာမျက်နှာကလူခွင့်ကြီးပညာပေးစီစဉ်တဲ့လွတ်လပ်စွာယုံကြည်ခွင့်ဆံရအစီအစဉ်မှာဦးတည်ရတဲ့အတူလှုပ်ဆောင်နေတဲ့တရားဖြစ်ပါတယ်သူက
လုပ်ငန်းအကောင့်ထီပို့တဲ့နေရာမှာဒီဘာသာလူခွင့်ဆိုတာကျွန်တော်အဓိကထားပါတယ်ပြီးတော့ကျွန်တော်တို့ဒီခုလက်ရှိကျွန်တော်လုပ်နေတဲ့ဟာစီချာအနေနဲ့ဒီကျွန်တော်တို့အမွေနဲ့ရတော့ဘာသာလူခွင့်ဆိုတာဟာဒီလူလဆောင်ယုံကြည်ကိုကိုခွင့်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေပြီးတော့ဒီခေါင်းဆောင်တွေဘာသာခေါင်းဆောင်တွေကိုတိုင်ရသဘောပေါက်နိုင်မှန်းနေအာနေနေတဲ့
သာသနာ့ဝင်ကြီးဌာနကချင်းပြည်နယ်မှာရှိတဲ့ဗုဒ္ဓဘာသာဖွဲ့စည်းတွေကိုပဲထောက်ပံ့ပေးပြီးအခြားဘာသာတွေကိုထောက်ပံ့ပေးတာမျိုးမရှိဘူးလို့ဦးတည်ရကဖြည့်ဆွတ်ပြောပါတယ်ချင်းနိုင်ငံရေးပါတီဖြစ်တဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အရင်းအမှုဖြစ်တဲ့ဇလိုင်းကျေးပီထောင်ကတော့စစ်မှန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုတာဗုဒ္ဓဘာသာကိုရောခရီးယံဘာသာကိုပါညီတူညီမျှထောက်ပံ့ပေးတာမျိုးမဟုတ်ဘူးလို့ထောက်ပြပါတယ
်တို့အလူချင်းဆုံးကတော့အကောင်းဆုံးကတော့မတူမှမနိုင်ငံတော်ဘာသာမပေးနဲ့မတော်လဲဆိုတော့ဒါကဗုဒ္ဓဘာသာရောခရီးယံဒီရောတို့မှာသတ်နိုင်ဆိုင်ရမှာတို့မှာဘတ်ဂျက်တွေအများကြီးပဲငွေကြေးတွေအများကြီးပဲလူထုစီကညာရှုလက်ခံနေတာလေတို့ကစီပွားရေးဖွဲ့ချိလည်းမဟုတ်ဘူးတို့ကဟိုဟိုစီပွားရေးလုံငန်းလုပ်မဲ့သူတွေလည်းမဟုတ်ဘူးကွန်ပျူတာလုံငန်းလုပ်မဲ့သူတွေလည်းတကယ်တမ်းတော့မဟုတ်ဘူးပေါ့တို့ကတော့တကယ်တော့ spiritual ကိစ္စပဲ
လွန်ခဲ့တဲ့အနည်း20တွင်မှာအာနာရှင်တွေကချင်းပြည်နယ်တွင်မှာရှိတဲ့ခရီးယံဘာသာဝင်တွေအထွတ်မြတ်ထားတဲ့လောကတိုင်း73ခုကိုဖြိုလွှတ်ခဲ့ပါတယ်။လောကတိုင်းရဲ့အမြင့်ဆုံး20ပြည်ရှိတဲ့ဟာတွေဖြိုလွှတ်ခဲ့တာအပါအဝင်ဖြစ်ပါတယ်။တချို့နေရာမှာဗုဒ္ဓဘာသာဝင်တွေရဲ့စီဒီတွေကိုအဲ့နေရာမှာစားထိုးပြီးတော့တိဆောက်ခဲ့ပါတယ်။အဲ့ဒီအစီအခံစာကတော့ချင်းလူခွင့်ရေးဖွဲ့ဖြစ်တဲ့ CHRO ရဲ့အစီအခံစာမှာဖော်ပြထားတာဖြစ်ပါတယ်။ချင်းလူခွင့်ရေးဖွဲ့စီကခရီးယံဘာသာဝင်တွေအတွက်တိကျဥစားပေးမှုကိုမလိုချင်ပါဘူး။ဒါပေမဲ့အစိုးရအနေနဲ့ညီညီမျှမျှဆက်ဆံပေးရုံကိုလိုချင်တယ်လို့ဆိုပါရယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုငင်းချမ်းကြီးညီလာခံမှာလဲလူမှုဖွဲ့စည်းကဏ္ဍကဆွေးနွေးလာရင်အထောက်အကူဖြစ်ဖို့ချင်းလူခွင့်ရေးဖွဲ့စည်းအနေနဲ့မူဝါဒတွေကိုရည်ဆွေးထားပါရယ်။အစိုးရရဲ့နဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားမှုတွေက secular state လို့ခေါ်တဲ့ဘာသာရေးကိုချိန်မခံတဲ့နိုင်ငံရေးစနစ်ကိုပိုပေါက်လာစေဖို့တတွေးချင်နေတာဖြစ်ပါတယ်။အခုချိန်မှာတရားဝင်တွေဖြစ်စေတရားမဝင်တွေဖြစ်စေခရီးယံဘာသာဝင်တွေကတော့ကိုယ်ဘာသာရေးကျောင်းမှာတင်းငွေနဲ့မနေ့တိုင်းဖျားရှိခိုးမှုတွေကိုပြုလုပ်နေစေဖြစ်ပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ချင်းဝမ်းမှဇိုင်းဟွန်ထွန်ကဇာနီနဲ့ဂျရက်တောင်နေလို့ဖြစ်ပါတယ်။အဖက်စင်တင်ဆက်ပေးနေတဲ့တိုးအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်ရဲ့အမည်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ဒါတော့Frontier မြန်မာသတင်းမီဒီယာကစီစဉ်တင်ဆက်တဲ့ဒုအတန်ကဏ္ဍကိုနှားဆင်ခဲ့ရတာဖြစ်ပါတယ်။ VOA Radio အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီ ည 9:00 အစီအစဉ် ပြပြီးချင်း ည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလမ်မီတာ 190 ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့ အတန်လွင့်မီတာ kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ မြန်မာစံတော်ချိန်မနက် 6:00 ကွယ်ရှိပါပြီ VOA American Tan ga ni taning ngwe ni manet pe a season ni go manet 9 nai yi a thi line lumita 32 kHz 9335 line lumita 40 kHz 9483 nya line lumita 48 kHz 6153 nya ne line lumita 190 ga ba set pi thout lwin twa ma phit par de aku do snin ni nya ga swin nwe de dai yai le line a season pyan le thout lwin mo chein yauk la ba bi di da ba ma do NCA apit ya sa chou 4 nit ma belaw khyi paok khe ba bi de le so de khong sin ne swin nwe ja မှာပါတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေအပြည့်ရဆေးရေးသဘောတူစာချုပ်ကိုလက်မှတ်ထိုးခဲ့တာအခုဆိုရင်၄နှစ်ပြည့်သွားပါပြီဒါပေမဲ့ဒီ၄နှစ်ပြည့်ခန်းနာကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်လင်မတက်ရောက်နိုင်တဲ့အထိအဖို့အထိတွေကြုံရပါတယ်ဒီ၄နှစ်တာကာလအတွင်းမှာ NCA သဘောတူညီချက်အကျိုးဖြစ်ထွန်းမှုစိန်ခေါ်မှုတွေအကြောင်းကိုကုအောင်လွင်ဦးကစနေညတရားရည်လေးလိုင်းအစီအစဉ်မှာစီစဉ်ဆွေးနွေးထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ NCA ပြည်ရဲ့လက်မှတ်ထိုးခဲ့တဲ့၄နှစ်မှာဘယ်လောက်ခီးရောက်ခဲ့တယ်လဲဆိုတော့ဆွေးနွေးမှာပါတိုင်းဒေသလက်နက်ကိုင်ဖွဲ့ရင်းနဲ့မြန်မာစစ်အုပ်ချုပ်ရာတနင်္ဂနွေလုံးပြစ်ခတ်ရဲ့စေသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးတာအခုဆိုရင်၄နှစ်ပြည့်သွားပါပြီဒါမှလည်း၄နှစ်ပြည့်အခမ်းအနားတော့မှလက်မှတ်ထိုးထားတဲ့ဖွဲ့တွေစုံစုံလုံးလင်းမတက်နိုင်ခဲ့တဲ့အထိအဖို့ထစ်တွေလည်းရှိခဲ့ပါတယ်ဆိုတော့၄နှစ်ကြာအတွင်းမှာ NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့တယ်လဲဘလို့စိန်ခေါ်မှုတွေကြုံခဲ့ရတယ်လဲနောက်ပြည်ပြင်းညင်းရဲအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလည်းလေးလိုက်မှမှာရောက်နေပါတယ်တူကတော့ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နိုင်ရကလည်းဖြစ်ဒီညင်းရဲလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခေါ်ကပါနောက်တူကတော့တိုင်းရင်းသားရေးချွမ်းကျင်သူစိုင်းဆရာဦးသန်းစိုးနိုင်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ဟိုပဏာမအနေနဲ့ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်ဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီ၄နှစ်အတွင်းမှာပေါ့လေရေဦးရကျွန်တော်တို့ပြန်သုံးသက်ကြည့်မယ်ဆိုရင် NCA ကြောင့်အကျိုးရှိခဲ့တာကိုပြောပါဆိုရင်ဘာများပြောနိုင်တာများရှိမလဲဦးခေါ်က
ဟုတ်ကဲ့ခင်ဗျာဒီ၄နှစ်အတွင်းမှာ NCA ကြောင့်အကျိုးရှိတယ်ဆိုတာကအစီလက်မရွေးထုတ်တဲ့အဖွဲ့အစည်းတွေအားလုံးကမတရားပင်ပုံမှန်နေပြီးတော့ကင်းလွတ်သွားတဲ့ဟာကနံပါတ်၁ပေါ့ဒုတိယကတော့အဲဒီလက်မှတ်တွေညှိထုတ်တဲ့အဖွဲ့တွေကကိုယ့်ပြည်ထဲမှာလွတ်လပ်စွာသွားလာနိုင်ပြီးတော့ပြည်သူလူထုအမျိုးသမီးလူငယ်အစီအစဉ်စီဒီကိုစားတဲ့အဖွဲ့အစည်းတွေကလွတ်လပ်စွာပြည်သူဖြည့်နိုင်တယ်ဆိုတဲ့ကနံပါတ်၁ပေါ့အဲ့တော့ဒီအလုံးလုံးနိုင်တဲ့ဆိုရင်ကို့အမျိုးသားရေးရမ်းချက်တွေကိုကို့ပြည်နယ်ထဲမှာကို့ဒေသထဲမှာလုံးလုံးလာလှုပ်ထွန်နေတဲ့အချက်ကတော့အဲ့ဒီလက်မှတ်ထိုးပြီးနောက်ပိုင်းမှာတကယ်တမ်းရရှိတဲ့အချက်လက်တွေဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာဦးသန်းစိုးနိုင်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့ဒီ NCA ကြောင့်အကျိုးကျေးဇူးတွေဖြစ်ထွန်းခဲ့တာဘာတွေများမြင်မိရလို့ဆရာအနေနဲ့သုံးသပ်နိုင်မလဲ
အဲ့ဒီကျွန်တော်တို့စာချုပ်ကိုကျွန်တော်တို့ဒီစပြီးတော့ဖွဲ့တဲ့အချိန်မှာကျွန်တော်တို့ဖွဲ့ပေါင်းပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့ပြီးချစ်ဖွဲ့တည်ပြီးပါဝင်လာတယ်။အဲ့တော့အဲ့ဒီတုန်းကတော့ဒီပြီးတော့ဖွဲ့ရဲ့ကျွန်တော်တို့မားကြီးရတိုင်းတုန်းတော့ကျွန်တော်တို့ပါဝင်လာခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်။ဒါတခုနောက်တစ်ခုကဒီနောက်ပိုင်းမှာကျွန်တော်တို့နောက်ထပ်ကျွန်တော်မွန်ပြည်ပြည်ပါဒီနဲ့အလောင်းပါဒီဆက်ရတဲ့ဒီလိုဒီထက်မြောက်ွက်လေးဆက်ပြီးတော့တို့လာပါဆီဒါကဒီအစီလုံမှန်ပြန်ပေါ်မှာပေါဝင်ပြီးပါတိုးတက်လာတဲ့လက္ခဏာကိုပြလာပါနောက်တစ်ခုကတန်က်ပေါ်အဘီအန်တီပေါ်ရယောက်ပိုင်းခွဲခုနှစ်ခွဲရှိပါလေအဲဒီခုနှစ်ခွဲမှာလည်းအခုချိန်မှာဒီဘဝအားဖြင့်ချုပ်ငုံပြီးပြောရလို့ရှိရင်NP လမ်းကြောင်းဟာကျွန်တော်တို့ Federal Democracy တမားနိုင်ငံထူထောင်ရေးအတွက်အခြေခံမူတည်ချမှတ်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းဆိုတာတော့သိမြင်လာကြပါပြီ။ဒီနေ့ကလို့ NP နဲ့မတူတဲ့လမ်းကြောင်းသွားမယ်။ NP မပါဝင်နိုင်ဘူးဆိုတဲ့သဘောထားတွေတော့မရှိတော့ပါဘူး။ Dalam ni dulu kurai di anti lumban jenis mah, tu tiri caca awen labu atau adoli ku, tu akhir ni dunia mah. Akhir ni dunia ni pisa dale, tiga apa? Apa ni tu ber, jadi ni jadi sahaja. Tapi ni ada sini lah. Asal yang dia ni 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 dia ni lah. Eh lah jauh, senarai, cipta ni ni lah, macam cipta. Tapi ber bawa tu ber anti lanyau ha.
โอเคนักกุศลอะไรที่แทนหน้าไปเรียที่อันสิ่งเล่มมาทูทาวิจารที่ไปเรามาดีเนี่ยเองลงงานสิ่งนี้เป็นทุนในยามอยู่ที่ชั่วปีน้ำมาทูว่าดีไปเนี่ยเลยสุนีรายชีสมัยแต่ไปเรียยินเนสันพี่มีพิจารณาอยู่เลยสิ่งนี้โอ้ที่อายุที่ชั่วเลยสอยมุนี่เนี่ยทักพี่อะไรเลยสิบาร์เลยแต่ในปัจจุบันเสียอุตสาห์สุนัยปลุกมีเลย
โอเคเอ่ออันนี้ทารีอามาไม่ใช่ไปเนาะเออคุณน่ะจันนรุที่เรียนเนี่ยคณะเนี่ยปัจจัยที่เจอเรื่องมาจันนรุอาทิตย์อาทิตย์อุกตาวุฒิวิทยาเยอะสิไม่ได้ไหมเนาะไม่ได้ไหมเนี่ยตัวเจ้าไอซีเอ็มที่มีเสร็จดูคุณสุริติสาคุณโยมมาแล้วเร็วช่วยตัววะเนาะแต่ก็รอที่จันนรุคุณน่ะเดียวดูสามบุญยี่ห้อคงกันเลยเดียวเลยวะที่ลูกพี่อะไรจังไปจ่ายอะแต่เพื่อนก็ มีองค์จิ้งตั้งยาริชินีอ่ะส่วนใหญ่เป็นมีเนี่ยชิ้นก็มีลูกชิ้นเดียวที่ก็ชิ้นจ้าแล้วเฮ้ยเราเลยจันว่าตัวดูไปมีแต่บอดี้สินีเนี่ยตั้งแต่เด็กที่จ้าแล้วอากูอันที่เลมาทูดาร์เนี่ยก็ที่จ้าเรามาจันนรูที่แต่บอดี้ชุบชิดอาชีพแต่ไม่ให้ลูกที่จ้าเรียรออาจารย์นั้นที่ได้ยินนั่นเนี่ยคุณจะรู้ดีอันนี้ตัวแบบนี้เนาะยันว่าอาทิตย์เอสเนี่ยจำรอเนี่ย อาทิตย์เอสเนี่ยเนี่ยเป็นคนที่เนี่ยแต่จะเป็นอะไรสิ่งอะไรเนาะไอ้เราคุณเราเป็นเช่นนี้เลยจะเป็นอะไรเราเนี่ยเนาะอาทิตย์เอสเนี่ยเนี่ยเป็นคนที่เนี่ยแต่จะเป็นอะไรสิ่งอะไรเนาะไอ้เราคุณเราเป็นเช่นนี้เลยจะเป็นอะไรเราเนี่ยเนาะอาทิตย์เอสเนี่ยเนี่ยเป็นคนที่เนี่ยแต่จะเป็นอะไรสิ่งอะไรเนาะไอ้เราคุณเราเป็นเช่นนี้เลยจะเป็นอะไรเราเนี่ยเนาะอาทิตย์เอสเนี่ยเนี่ยเป็นคนที่เนี่ยแต่จะเป็นอะไรสิ င်းချုပ်လို့ရပါဘူး။နောက်ပိုင်းဘွဲ့ခေါင်းဆောင်လို့ပြောရမယ်။ PIO ကတော့မှဟိုတိတိတက်တူအတော်လေးကိုမဲပါတော့ပါဘူး။အခုကျန်တဲ့၃ဘွဲ့နဲ့အဲ့ဒီကိစ္စတွေဆက်ပြီးညီငယ်နိုင်ငံကျွန်တော်ဆက်ရှိ short ချနိုင်မယ်ဆိုရင်တော့အာ NCD လမ်းကြောင်းကျွန်တော်တို့ဆက်လျှောက်ဖို့အတွက်ပုံမှန်ကောင်းမွန်အဖြစ်အပျက်တွေဖြစ်လာမှုကိုကျွန်တော်မြင်ပါတယ်ခင
်ဗျ။ Okay. So ဟိုဘုံမွေးခုံဥကာရဲ့သဘောထားဟုတ်ခင်ဗျာ။ကျွန်တော်ဒီ NC လင်းနေတာကာလအတွင်းမှာဟိုတကယ်ဖြစ်တင်တာတွေဖြစ်နိုင်တာတွေရှိမယ်။မဖြစ်ခဲ့ဘူးလို့ဆိုနိုင်တာတွေရောဘာအများတွေ့မိလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့အဒီလမ်းကြောင်းကြတာဟောပါဒီကရတဲ့အစားကြောင့်မဟုတ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးတော့နိုင်ငံရေးသဘောတူညီရတဲ့ရည်ရည်ဖို့အတွက်အစီအစဉ်ကြောင့်မှလမ်းပြမျိုးခုနှစ်ချက်ပါပါ။အဲဒါမဲ့မျိုးတိုင်းဟုသွားနေတဲ့အချိန်မှာကျွန်တော်တို့ကပြည်တော်စုနေရေးညီလာခံဟိုပေါ်ဆောင်ပြီးတော့ကျွန်တော်၂၁ရာစုတွင်တော့အထူးရောက်နေပါလား။ဒီတော့သဘောတူစာချုပ်ကိုလည်းအပိုင်းတစ်အပိုင်းနှစ်ကိုအချုပ်ဆိုနေပါလားအဲဒါအချုပ်ဆိုနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့လက်ရှိအချာနေကြတဲ့ပေါ်က NCA လမ်းကြောင်းအပြင်မှာတန်နေကြတဲ့အဖွဲ့ကြီးတွေကလည်း NCA လမ်းကြောင်းကအပြစ်ကရရက်စရေးလမ်းကြောင်းဆိုပေမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်လမ်းဖွင့်ထားတဲ့လမ်းကြောင်းဖြစ်ပါလားနိုင်ငံရေးဆွေးနွေးပွဲမလုပ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူချက်စစုံတရားမရဘဲနဲ့ကျွန်တော်တို့နိုင်ငံရေးကမရှိပါဘူးဖက်ဒရယ်ပြည်တော်စုတိကျရလမ်းမပြီးပါဘူးအဲကြောင့်ပြည်တော်စုသဘောတူစာချုပ်နိုင်ငံရေးသဘောတူစာချုပ်အတူတူပါပဲတစ်ဖက်နဲ့ပဲအဲ့ဒါရရှိဖို့ကကျွန်တော်ကြိုးပမ်းမှာဖြစ်ပါ ဒါကြောင့်အခုမလာကြရမှာကျွန်တော်တို့ကပြည်တော်စုသဘောတူစာချုပ်ပိုင်းတည်းရပြီးပါပြီ။ပိုင်းနဲ့လည်းရပြီးပါပြီ။ဘောဘောအပိုင်းပေါင်းကိုရရှိအောင်အပိုင်းပေါင်းမှာလည်းပဲနိုင်ငံတော်အတိုင်းအဖို့ကိုဤလမ်းညွှန်ချက်နိုင်ပြီပေါ့။အပိုင်းပေါင်းမှာပါတဲ့ပါတိုင်းတဲ့ဒီနိုင်ငံရေးသဘောတူချက်ထဲမှာပါတဲ့ပါတိုင်းတဲ့ဒီနေရာခွင့်ရေးတွေ နော်ကျွန်တော်တို့အဖွဲ့အစည်းအရပါအဲ့ဒီမိခွန်းထဲမှာပါတဲ့အခွင့်အရေးတွေအားလုံးကိုကျွန်တော်တို့ကောက်ယူမယ်ဆိုရင်ပြည်တော်စုသဘောတူစာချုပ်ရဲ့အစိပ်အပိုင်းအဖြစ်ထည့်သွင်းသွားလို့ရတဲ့အပိုင်းခံတာတွေဖြစ်တယ်လို့ကျွန်တော်တို့ကခန့်ယူပါတယ်။ဒါကြောင့်ပြည်တော်စုသဘောတူစာချုပ်အပြီးပါဆက်တဲ့ပြည်တော်စုဒီဆောင်ရေးရတာအလုပ်ဖြစ်မယ်လို့မြင်ပါတယ်ခင်ဗျာ။
โอเคဟိုသို့တော့ဒီဥက္ကဋ္ဌကပြောလိုပါတယ်ဒီလင်းနေပြည်ခန္ဓာမှာဒီအတိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ဟိုပြောသွားတဲ့အထဲမှာသူလည်းအတိမတ်ပြုသွားတာတော့ဟိုအခက်အခဲကြီးကြုံနေရတယ်သူပြင်းတော့ဒီအခက်အခဲကြီးကဒီ NCA ဘာသဘောတူညီချက်တွေကိုအကောင့်တေဖော်ရနေမှာဂရီတီကိုအရေးကြီးတယ်ဆိုပြီးတော့ဟိုပြောတာမျိုးရှိပဲနောက်ဟိုKNU ဥက္ကဋ္ဌကဘူဒီဘိုလ်ချုပ်ကြီးမိုဒူစေဖို့ကလည်းအလားတူရင်ချင်မှုတွေအားနည်းဆိုပြီးပိုင်းကိုဟုတ်ကဲ့ထောက်ပြသွားတာကျွန်တော်ကြားလိုက်ပါတယ်ဆိုတော့ဒီလင်းနဲ့ရှိပြီပေါ့လေဒီကြားထဲမှာရင်ချင်မှုတွေတစ်ဖက်နဲ့တစ်ဖက်မတီဆောက်နိုင်ရတဲ့အဓိကစိန်ခေါ်မှုအနေနဲ
နေကြီးဆောက်တဲ့ကောနေ့ကိုပါလားမန်ဆန်ပါကအချိန်ကြီးလိုက်ရင်အလေးလိုဆိုတော့မဲပါလားပြိပကနေ့ကကွန်မတီနော်ပြိပကကိုဖြည့်ရှင်းဖို့ကအလေးနဲ့တော့မလိုတော့ပါဘူးခုနနေ့နဲ့ဆက်နေတော့ရှာနိုင်ပါတော့တစ်ဖက်ကလည်းခဏပြောသလိုပဲဒီကျွန်တော်ဖြည့်ရှင်းတဲ့နေရာမှာကျွန်တော်တို့အစိုးရအရေးကြီးပါလားအသံမတော်အရေးကြီးပါလားသို့တူနိုင်ငံပါတီများလည်းအရေးကြီးပါသို့တူကျန်တဲ့လက်မကန်တော်လည်းဖွဲ့စည်းများလည်းအရေးကြီးပါအဲ့ဒီစိတ်ဟိုတာလို့ခေါ်တယ်ပြီးဟောပါနိုင်ငံရေးလုံခြုံရေးမှာဒီပါဝင်ပတ်သက်နေတဲ့လူအားလုံးကသဘောယုံမနှောယုံနဲ့ပါဝင်ပြီးတော့ဒီလိုအစီအောင်လို့အတွက်အခုတော့တော့ငင်းရဲလုံသွားတယ်ဟာပေးဖို့လိုပါဘယ်လိုအကြံဖန်လုံးမဲ့ခေါ်ယူမဲ့ခုတော့လုံးမဲ့အမြတ်ထုံးမဲ့အဲ့လိုသင်သာကျွန်တော်ငင်းရဲလုံသွားတယ်ကတော့အဆက်ဆက်ဆက်တွေ့အောင်မှာဖြစ်ပါလေခင်ဗျာ
โอเคခုခုကဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုလေးလိုင်းပေါ်မှာရှိနေပါတယ်။နောက်အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေစာတွေပေးပို့ထားတာတချို့လည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်။တူကတော့ slide ပွေကုန်းဖြစ်ပါတယ်။ကို slide ပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။โอเค HC ရဲ့နောက်ဆုံးစာချုပ်ဖြစ်တဲ့ဟိုဟာတီထောင်စုသမိုးတူစာချုပ်ထုတ်ဆိုနိုင်ရာတီထောင်စုမင်းချင်းကြီးလာခံဂျင်းပါတဲ့နေရာမှာကျွန်တော်တို့နေ့နေ့ကြိုင်ရထူးထူးတက်မတော်ပေါ့နောက်ဆုံးရည်ရချက်ကဟိုအတိဖြစ်လာတဲ့ဖွဲ့စည်းပုံဖွဲ့စည်းပုံဖြစ်နိုင်အောင်ဒီထောင်စုတဘောတူချက်ကိုချက်မှတ်နိုင်ဖို့အတွက်ဆွေးနွေးတဲ့ခါကြရရင်တော့ဥပမာခွဲမထွေးရဆိုတဲ့ဥစ္စာတွေနောက်ပြီးတော့မှခွဲထက်ပိုင်ခွင့်ရှိပြီဆိုတဲ့ဥစ္စာတွေကဆွေးနွေးပြီးတော့ကြေလန်ကြတော့စေတနာမေတ္တာမပါဘူးဒီလိုမျိုးကိစ္စလေရင်းဆိုင်ကြီးလည်းကကျင်းပလို့ညရောဦးဆိုတော့ရက်ဆိုင်တော့တာလို့ရှိခဲ့ကြတော့ဒီ NCA ကနောက်ဆုံးပန်းတိုင်ဖြစ်တဲ့အဲ့ဒီတိထောင်စုတဘောတူချေကိုလုံနိုင်အောင်တမတော်ကရောတကယ်တမ်းရှိသလားလင်းနဲ့ကင်ဒီယာရောတကယ်စေတနာရှိသလားအချိန်ဆွေးပြီးတော့မှသူတို့အဲ့လိုမျိုးအနာရှိအောင်ပဲ NCA ကအကောက်ကွေယူပြီးတော့မှ NCA ကိုတန်းပြနေသလားဆိုတဲ့ဥစ္စာကကျွန်တော်တို့ PPT အနေနဲ့တော့ဇူချီမှတော့ကင်းနေလာတယ်အဲ့ဒါကြောင့်ပြည်ထောင်စုရင်းဆိုင်ကြီးလာကအမြန်ဆုံးကျင်းပပြီးတော့မှခွဲထွေးရဆိုတဲ့ဥစ္စာတွေကပတ်ထားပြီးတော့မှပြည်ထောင်စုတဘောတည်ချိတ်ကိုနိုင်ငံကြီးအဓိကထားပြီးတော့မှဆုံးဖြတ်ချက်ထွက်နိုင်ရင်တော့အကောင့်ဆုံးဖြစ်နေတော့မဟုတ်ဒီတိုင်းနဲ့ဆိုရင်တော့ကျွန်တော်တို့ဇူချီမှတော့ PPT ကင်းနေလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကိုစလိုင်းပွင့်ကိုဆွေးနွေးတာကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မြန်မာနိုင်ငံရပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆက်ပြောပြရင်မာကွင်းချာဆွေးနွေးတန်းလို့ရပဲကိုရင်းကိုတန်းရပါတယ်ကိုဟာဟိုဟိုချိုင်းကောင်းတော့ဆိုလာမလားဆိုတော့ဟိုနည်းနဲ့လာတာသူ့နေနေပဲဘုံကြီးတော့မယူရမလို့အမောပြောကြမယ်ဆိုတော့ဒီတိုင်းကချင်းချင်းနဲ့တွားတော့ချရဆိုမရှိပါဘူး။ချမ်းပြည်မြန်မာဘာလို့မပိုးခွက်ထားမလဲ။ဟိုဆမ်းကြောင်းကတွားပြီးတော့တန်ရင်ကြီးကမြောက်ပြီးငါဟိုပို့ပြီးဆိုဟလာရွတ်တော်ထဲမှာလဲတန်းတော်ကြီးပါပဲ။အိကတန်းတော်ပြန်မှာပါ။တန်းတော်ကတကယ်ကိုနိုင်ငံဆက်ချင်နေဒီဒီလိုပြောတဲ့ချင်းတွေတန်းတော်ပဲပြန်မှာပါ။ဟုတ်ကဲ့ဆက်လာပါမယ်ဒီ
။ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါ။ကျွန်တော်နောက်ထပ်ကျွန်တော်ဆွေးနွေးပွဲကိုစာရီပြပို့ထားတဲ့ထဲကလည်းစာတချို့ကိုအရင်တင်လို့ပေါ်ပြခြင်းပါတယ်အရင်ဆုံးစာဆောင်ကတော့ခိုင်ယိုးမာဆိုတဲ့နာမည်နဲ့ပြပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင
်ဗျ NCA လင်းလင်းမြောက်ခဲ့ပြီးသို့တော်ရလက်ကတော့လေကြီးထိုးရိုးရိုးပါပဲကျွန်တော်မြင်တာကတော့ NCA ကိုလမ်းစဉ်အဖြစ်ကဘာနိုင်အဖြစ်အထိလက်မှတ်ထိုးထားတဲ့သူတွေအထက်မှာလမ်းစဉ်ကိုသာကိုးကွယ်သူတွေမြင်နေရပါတယ်အမှန်က NCA ကိုလမ်းစဉ်လို့အစကတည်းကပြောလာကြတာလမ်းစဉ်ဆိုရင်လေးနှစ်မြောက်လို့အလုပ်မဖြစ်ဘူးကောင်းတဲ့ရေရရမပေါ်ခဲ့ဘူးဆိုရင်ဒါဟာမယိုးသားမှုတွေများနေလို့ပဲလမ်းစဉ်ဆိုတာပြောင်းတင်ရင်ပြောင်းရမှာဆွဲစီမထားဘူးဆွဲစီထားပြီးဆိုရင်ကိုယ်ခွေခံအပူဇော်ခံဖြစ်သွားတတ်တယ်အဲ့ဒါဆိုရင်ဘယ်တော့မှလမ်းကြောင်းသစ်ရှာတွေ့မှာမဟုတ်ဘူးပန်းနိုင်တို့ရောက်မှာမဟုတ်ဘူးထင်ပါတယ်ကျွန်တော်ထင်တယ် NC အစမှမူပေါင်းနေမပြေပြစ်သေးပဲလက်မှတ်စောစီးစွာထိုးသွားတဲ့အဖွဲ့နှစ်ဖွဲ့လောက်ရှိခဲ့တယ်အဲ့ဒါဘာလို့ပြသလဲဆိုရင်အပေါ်သားဆန်လွတ်တဲ့အနာဂတ် NC လမ်းကြောင်းအတွက်တာထွက်ဇေယူပေါ့အပေါ်စားဆံမှုအကြောင်းတစ်ခုပါမှာပေါ့ဒါကြောင့် NCA ကလည်းအစမကောင်းခဲ့တဲ့အပေါ်စားဆံမှုနမူနာရှိလေတော့ဝိလေကြောင့်ပဲဖြစ်နေတာလှုပ်ချင်တယ်လို့လုံနေလို့ရကြတာအခုတတ်သေးပါပဲလို့ဆွေးနွေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်စာတစောင်းကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
NCA လက်မှတ်ထိုးပြီးကာလ၄နှစ်ပြည့်ခန်းနာမှာညင်ကြရေးလုံခြုံရေးအဖွဲ့GICM ရဲ့ဥက္ကဋ္ဌ RCSS SS ရဲ့ပို့ချုပ်ကြီးရွှတ်စစ်မတက်ပါဘူးရုတ်တရက်ပေါ်လာတဲ့အကြောင်းကိစ္စတရက်ကြောင်းလို့သိရပါတယ် NCA ကိုမကျေနပ်လို့မတက်တာမဟုတ်ဘူးလို့သိရပါတယ်လင်းနစ်တာကာလအတွင်း NCA ကြောင့်အကျိုးဖြစ်တည်မှုများကတော့နှစ်ဖက်သက်တွေပြစ်ခတ်တိုက်ခိုက်မှုရော့နေခဲ့တယ်အပြည့်ရကာလကြီးညာချက်တွေထုတ်ပြန်ကြီးညာနိုင်ခဲ့တယ်အပြည့်ရရင်ညှိနှိုင်းဆွေးနွေးပွဲတွေအချိန်ချင်းလုပ်နိုင်ခဲ့တယ် NCA လက်မှတ်မထိုးသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်ဆက်လက်လှုပ်ဆောင်ဖို့လဲသဘောတူညီချက်တွေရယူနိုင်ခဲ့တယ်။သို့တော်လည်းပြစ်ခတ်တိုက်ခိုက်မှုတွေ MCA လက်မှတ်ထိုးပြီးအဖွဲ့တွေရဲ့ဒေတာတွေမှာထိတွေ့မှုတွေအနည်းငယ်ဖြစ်ခဲ့ရတယ်။ MCA လက်မှတ်ထိုးပြီး၄နှစ်တာကာလမှာတွေ့နေရတဲ့အဓိကစိန်ခေါ်မှုတွေကတော့ခွဲမထွက်ရေးကိစ္စ၊တပ်မတော်ရဲ့အချက်၆ချက်ပါအချက်တချို့ကိုသဘောမတူတဲ့ကိစ္စပါ။ MCA ပါအချက်တချို့ကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကိစ္စ၊တန်းတူအခွင့်အရေးရလိုမှုပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးမှာလက်နက်စွန့်ရင်သဘောထားကွဲနေတဲ့ကိစ္စသတ်ဖြင့်စိန်ခေါ်မှုတွေရှိနေတယ်လို့ထင်ပါတယ်။ဒါရီကိုညှိနှိုင်းဆွေးနွေးတဲ့နီးနဲ့ဖြည့်ရှင်းနေကြပါတယ်။ NCA ဟာပြည်တွင်းငြိမ်းချမ်းရေးတကပောက်လို့ဆိုရမယ်ထင်ပါတယ်။ NCA ကိုသဘောတူလက်မှတ်ထိုးအတည်ပြုပြီးတော့အပြစ်ခတ်ရစရေးတွေအခိုင်အမာလုပ်နိုင်ပြီးမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ်။ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးကိုတက်လှမ်းနိုင်မယ်။ NCA လမ်းကြောင်းနဲ့ပဲသွားကြမယ်ဆိုတာကိုလည်းဆုံးဖြတ်ထားကြတယ်ဆိုတော့ NCA ဟာပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့သုံးသပ်မိပါကြောင်းဆွေးနွေးရပါတယ်ခင်ဗျာ။ဆိုပြီးရေးထားပါတယ်ရှင်။
โอเคถ้าเราอุสัยมาแล้วซะบาสรุปดิอสูรเนี่ยตําหนอบักก็တော့ဒီ NCA ไม่ทูอ่ะดิไอ้พวกนี้โหเลยทูจาဖို့ဆိုပြီးတော့ไตต้วနေရတယ်တွေ့ရပါတယ်ဆိုတော့လက်တွေ့အကောင့်တယ်ဖော်ဖို့ဆိုရင်အဓိကအပြင်အစိုးရနဲ့တက်မလို့အပိုင်းကလောက်ဖို့လိုအပ်ချက်တွေရောဘာတွေများရှိနေမလဲဆရာဦးတန်းစိုးနိုင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့နော်ဒီ NCA လုပ်ငန်းစဉ်ဟာအခုဒီဘုရားအပြင်ပြောလို့ရှင်တော့လက်နဲ့ကိုင်းအဖွဲ့စည်းတော်များများကဒါကဒီလမ်းကြောင်းဟာမကန်နေလမ်းကြောင်းဖြစ်တဲ့ဒီဘောအဖြစ်အတိအကျပြည်ပြီးတော့ဒါနဲ့ NCA စာချုပ်ဒီဆွေးနွေးအချိန်ကကျွန်တော်တို့ဒီချာချာကျွန်တော်တို့ဟိုပြည်သူစုံစုံမဆွေးနွေးနိုင်ကျွန်တော်မြေသားနိုင်ငံရဲ့တက်တနာလေးဖြစ်လာခဲ့ရလို့ရှိပါတယ်အဓိကအချက်ဒီကျွန်တော်တို့24ရာစုပြင်လောင်တက်ပြကျော်နောက်ပိုင်းမှာရက်တော်တာမြူသားစစ်တမ်းရဲ့အမြူသားပြင်ရှင်ရေးစီဝဲလေးလုခွင့်ပြည်တော်လို့အဲဒီလုခွင့်ပြည်တင်သွားတဲ့ကိစ္စကတက်တော်ကဒါရှိတယ်လို့ပဲကျွန်တော်ပြောမှာတက်တော်ကဒါရှိတယ်ဆက်ဆံရ ဒါဆိုင်ရာအထုကြီးရောအန်ဂျယ်ဒီယာရောအဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ဟိုအားမကျွန်တော်တို့ဝေဖန်ကန့်ကွက်ကြရပါလိမ့်မရှိဘူး။အရှိတဲ့အခါကျတော့မိသားစုနိုင်ငံရေးဆွေးနွေးလို့အဘယ်နေရာမှာကျင်းပမှာလဲဆိုပြီးကကြောင်းပြီးပြီးအားပြည့်စက်ပြည့်ကျွန်တော်တို့ရောက်ဆိုင်တော့ပါ။အဲ့ဒီနောက်ပိုင်းမှာစက်ပြည့်ရပြီးပြန်လို့ဆက်ပြီးတော့ဖို့အတွက်အဖြစ်ခဲ့နေဖြစ်တယ်။ဒါအပြင်နောက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့2018ခုနှစ်အောက်တိုဘာလ9ရက်နေ့ကကျင်းပတဲ့ထိပ်သီးစီးမှုအဲဒီထိပ်သီးစီးမှုမှာဒီထိပ်သီးကောင်းဆောင်တွေဆုံရတဲ့အခါတိုင်းမှာလူလူတင်တာပဲကိုပြောပြီးတော့အပြန်လာဆွေးနွေးညီမျှမှုတွေမရှိခဲ့တဲ့အတွက်ဒီမှန်တဲ့ဆက်ဆင်းရတာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲနောက်ပိုင်းမှာကျွန်တော်တို့ကရင်မျိုးကတရားဝင်ဆွေးနွေးပွဲတွေကနှုတ်ဆက်သွားတယ်။ဟောကျွန်တော်တို့ဒီ RPS ကကျင်းမှန်းပြီးတော့နှုတ်ဆက်သွားတယ်အဲ့တော့အဲ့ဒါလည်းပါလဲဆိုနားလည်မှုတွေတာဘယ်တော့နားလည်မှုတွေရလဲဆိုတော့ခုကခုနကပြောတဲ့ဒီခွဲခွင်ခွင်ခွင်ဆိုတဲ့ကိစ္စပေါ့အမှန်ကအဲ့ဒီကိစ္စကတော်တော်လူရတယ်လို့ထင်ပါတယ်ဆိုတော့တော့တရက်ပေါ်မှာရည်ထားကြတာကြီးပါပဲနော်အဲ့တော့အချင်းကြီးတောင်းဆက်ဒီဒီအချင်းကြီးတောင်းဆက်ဒီပြည်စုံလာပြီးတော့ဒီမကောင်းတဲ့တရားမှုတွေဖြစ်လာပြီးဆိုလို့ချင်းတော့ခွဲခွင်ဆိုတဲ့အတန်ကထွက်လာတာကြီးပါပဲနော်ပါတာတို့ဒီလိုရေးထားတာအဲ့တော့အားလုံးပဲတစ်ချိန်လဲမှာအခုကကျွန်တော်တို့စက်တော့ဒီပေါ်ဒီဥပ္ပိုလ်ချိန်ဥပ္ပိအောင်မှာအားလုံးကစုတ်ချနေကြတာအဲ့2000ချိန်အချိန်ကဥပ္ပိမှာကနော်တန်းပြီးရတဲ့ဒီဘိုင်းဖြစ်ဖြစ်နော်ဆွမ်းဖြေရဆွေဒီဥပ္ပိဒီလေးတန်းထားတာရှိတယ်အဲ့တော့2000ကိုဒီဘုံကိုလက်ခံနေဆိုလို့ရှိရင်ကိုယ်မသိဘူးဆိုရင်တို့တော်ဟိုရေတုံးမရဲမလဲဒါလည်းပါပြီးတာအဲ့ဒါကိုလည်း NCA စာချုပ်ရဲ့ညီတန်းမှာဖြတ်သွင်းထားပြီးတာဒါပေမဲ့သမိုင်းကြောင်းညာဒါကိုစိုးရင်လည်းတတ်ထုတ်ကနေပြီးခွန်ဖဲရတဲ့စာတန်းဖြတ်ပြီးပါဆိုတဲ့ပုံမှာဟုတ်ညီကိုလည်းကြတာပေါ့ညာ
โอเค
နောက်တစ်ခုကတော့တခုပြီးတော့တတ်တော့ဘာလို့လုံရေးကိစ္စကတော့ကျွန်တော်တို့အခုဆက်ဆက်ဒီကောင်စုထူထောင်တဲ့နေရာမှာအခြေခံမူပြီးရေးဆွဲတဲ့နေရာမှာအရေးကြီးဆုံးနဲ့အရှုပ်ကူးဆုံးကျွန်တော်တို့အတော်အနည်းများတဲ့အပိုင်းပေါ့ဗျာအဲ့ဒီအပိုင်းဆိုလို့ရှိရင်အခုကျွန်တော်တို့မကြခင်မှာကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ရင်းလုပ်ရင်းနဲ့တစုံတရာနားလည်မှုကြလာတာတွေလည်းရှိပါတယ်အခု MP လက်မှတ်ချက်တွေတိုင်းပိုင်းနဲ့တိုင်းပိုင်းစီအားလုံးကတတ်တော်တစ်ခုလို့ရှိရင်ဆိုတာကိုသူကလက်ခံလိုက်ကြပါပြီဒါလို့မြေကျက်ပနာကတခုကြီးသောတတ်မတော်ကိုဘယ်လိုတိဆောက်ပါလဲ။ကျန်တဲ့အဲဒီတခုကြီးသောတတ်မတော်ဆိုတာကိုတိဆောက်ဖို့ဆိုကျန်တဲ့တိုင်းကလည်းကံကိုကြည့်ပြီးကဟိုလက်နဲ့အလုံးစွတ်မယ်ဆိုရဲအမီမျိုးပေါက်သွားလို့ရှင်လေဒါကဒီစိုးရိမ်ရအောင်ဒီမှာမဟုတ်ပါဘူး။အဲတော့စိတ်ရှိရှင်နဲ့အဲ့ဒီအကောင်ကကျွန်တော်ကြော်သွားရမယ်ကိစ္စပါ။ဒီဘက်ကလည်းဟိုအပြန်လာကျွန်တော်တို့ပြောပြောင်းနေဒီမဲ့ပြောင်းပြောင်းမှုကိုပေါင်းစပ်ပြီးလုပ်ကြတော့အဲ့လိုမလုပ်နိုင်ဘူးဆိုလို့ကျွန်တော်ဒီပြဿနာပြီးလဲမှာမဟုတ်ဘူးဒီပြဿနာမပြီးလဲလို့ရှင်လေဖယ်ရယ်ဒီတော်သူထူတော်ကြီးအတွက်ချီရမှုကြီးအဲကျွန်တော်တို့ကျူးဆွေးနေမှာအောင်မြင်မှာမဟုတ်ပါဘူးပြီးခဲ့တဲ့သတိရကျော်ကျွန်တော်တို့ပန်းလုံးကြီးကြီးရဲ့ဟိုအချင်းရဲ့ဒီကျွန်တော်တို့ကျွန်တော်ချမှတ်တဲ့မူရီတွေဟာနောက်ဆုံးကြတော့မျိုးသားမျိုးသမီးမျိုးသားကန်းသူကြီးဆိုရဲအဖြစ်ကိုကြောက်သွားတာအဲ့ဒီနှစ်ချက်ပေါ်မှာဆွေးနွေးရင်းဆွေးနွေးရင်းဆွေးနွေးလို့မဖြစ်ဘူးဆိုတော့ရှေ့ကြောင်းရင်ဖြစ်သွားတာ
အဲ့တော့
ကျွန်တော်ဆွေးနွေးရတော့ပြည်သားရအောင်ကသူပြီးကောင်းဆောင်ကိုကိုယ်တိုင်ကြောင်းနေပြီးတော့အပြန်လာမျိုးကြည့်မှုရှိတယ်နောက်ပြီးတော့ဒီ NCA ရန်ရီဥမာ GIC နဲ့ပေါ့ဗျာဒါရီကသက်ဆိုင်ရာဒီသားတွေမှာတိုက်ပွဲတွေဖြစ်တဲ့ခါကျတော့ဖြည့်ရှင်းပြရမှာအဲ့ဒီလိုချမ်းမောကလည်းဒါမှမရှိဘူးအဲ့ဒါကြောင့်စပူကြီးချက်ပြီးတော့ဒီလိုပြချက်ပြီးပြင်နေတာဖြစ်တယ်လို့ကျွန်တော်တော့မြင်ပါတယ်။ဒါကြောင့်အဲ့ဒီပိုင်းကြီးပြင်နိုင်မှုအတွက်ကျွန်တော်27ရာစုပန်းလို့ဆုံးချကြော့ကြည့်ပြီးအမြန်ဖြစ်ဖို့အတွက်ကျွန်တော်ပေါင်းဆက်စုကြည့်တာစိတ်တွန်းပြုတော်နေတာလို့ကျွန်တော်ယူဆပါတယ်
။ Okay ကျေးဇူးပါ။ဆိုတော့ဘုံမွေးကိုအောက်ကရဲ့သဘောထားခင်ဗျအခုဘလိုပဲဖြစ်သေးရာတော့ဒီအစိုးရနဲ့တက်မလို့ဘက်ကဒီ NCA လမ်းကြောင်းလေးပဲညဉ့်ညံရေးလုပ်ငန်းစဉ်တွေဆက်သွားဖို့ဆိုပြီးရည်ရွယ်ထားတယ်။နောက်တန်းသားအဖွဲ့အစည်းတော်များလည်းတာဝန်ယူရာအဖြစ်လက်ခံထားကြပြီးဆိုတော့တကယ်တမ်းတော့လက်တွေ့ကျကျပေါ့လေအလုပ်ဖြစ်ဖို့ကောင်းတဲ့ပုံဖို့ဆိုလို့ရှိရင်စိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်နောက်တန်းသားအဖွဲ့အစည်းတွေဘက်ကပဲဖြစ်ဖြစ်ဘာတွေလုပ်ဖို့လိုမလဲဆရာ
။အာ ก็ดอเนี่ยก็ไอ้ที่เนี่ยยันเดียวที่เนี่ยที่เนี่ยเนี่ยเราแก้ความอ่ะดีเนี่ยมาแล้วต่างวันเดียวไปเหรอที่เนี่ยเนี่ยเราใช้ไลน์บอร์ดสิวะชาไปไล่ลูกชิ้นเนี่ยจังหวะที่จะเนี่ยยูบีดีดีสิวะจีเอ็มสิวะลงวางกลมดีดูอะไรสักอย่างว่าเราบางคนเนาะแต่ถ้าเรื่องมันเราบูยูบีดีดีสิวะพอที่เราบูเนาะ ก็คือยาดูเป็นเราหนึ่งละกันสักตัวลูกไม่เอาแต่ดูยังว่าบอกยังไงก็ละบอกมาจากนั้นละกันดีดีดีอ่ะไม่ดีหรอกส่งยาชั้นมาไปเลยสิวิใจแล้วก็คือยาดูเป็นเราบอกละไอ้ยี่ใจสุดว่าไม่ถูกแล้วก็เส้นใจตัวเองเราที่เราไม่น่ารู้
อันลูกตัวเดียวยาไล่เดี๋ยวเนี่ยซื้อสั่งไล่แต่ว่าอันลูกตัวมาไปบ้านเนี่ยเดี๋ยวเนี่ยมาบ้าอุจจาระไปดีชีวะโอเคไอ้ไปดีเลยช่างอะไรวะไอ้ที่เราเห็นนั่นก็ลูกยาบ้านนะโอเคเป็นในส่วนนี้พี่ชายเนี่ยพูดมีแต่เรื่องพูดเชียวพี่เนี่ยลูกสาวนายก้าวขึ้นก้า
เราแต่งหน้ายี่เช่นเช่นสายเสียอุตส่าห์สุนัยกูเรียนพาวเวอร์สุนัยด้วยสายตาพี่ปุ๊ดูเนี่ยตัวท่านเชนี่อารมณ์ทุกเจ้าทุกมาเลยเนี่ยกูเอาเรื่องอุตส่วนวิสิจันเต็มสุดเลยสนิยมพี่วิวยังได้รีไลน์สิ่งกูน่าสนใจอะไรพี่บาร์เลยเนี่ยจนพี่วิวยังทุกเรื่องเนี่ยสิ่งเดียวเนี่ยพัฒน์ลูกวิบันจันไปจีเนี่ยที่ต้องเชื่อต้องยินเนี่ยส่วนเนาะ
ซีเรียเนี่ยเป็นการเจ้าอาเบียดมิวซีนามาสนิมิกาการบุกปกครองมุตุคูพิบวากันเลยด้วยอันนี้ส่งลูกสัตว์อุ้งเตี้ยส่งแก่เลยลูกจูเกียกาเวยวุ่นจีธนากาพิบาร์เลยที่บงควายมุกเป็ดพวกกับลูกสาวเนี่ยสุรากุลีมจินยาดีบ่าวทับไปแม่ด่าซีเรียที่มุกเด็ดเต้าเอสทีเอฟกับกัสตาตาริพิเดไวพีจีซีเรียกัสตาพวยเลชพิจังจูเกียกาเวยวุ่นจีธนากาพิบจันไลด์ลูไวพีจียาเยสเต้จันเป็ดพวกมุตุคูพิบีที่พวกกุลเลมขันจับบุเล่กับว่ากังสาวเนี่ยก็ตั้ง Sivin, Sasa Sivirigo, Leolare, Gulatamaga, Trimujo, Antonio Guterresca, Yama Suanine, Dilarin Piatanati, Pinine, Ruinja Dukade, Yima, the Ruya Sandalia, Gondika, Shishi, Tani Pianai, Netu, Pirin, Pianetu, Siego, Uza Pedro, Los Hambodre, Titan Library, D. Teddy Sunivago, Nangano, Tanning and Bogo, Don San Sugile, Deonida, Pipari. Shit of Asha data, ASEAN Dema Bobiro, Tedder Judge looks on it, Dedarin, Luke Queen, a poor seed to cook, Puebo, Luke Queen, a poorica, down so like Jabari. Leshi, ASEAN got Luke Queen, a commission to cook it, AIC Chaha, a poor in Nangandria, Luke Queen, a chopon who is some less in Nang, Lope and Gwen, Machida, Jam, Zizia, Penny, the Elo, Luke Queen, a soundy for HW up your body. Sunny Nigga Gazale, Premier League Boys and Set at Bolomborima, Manchester United, Shumbuan at Jonga Bureau, Liverpool, Man City, ne, Chelsea, ro, and Nine Yaga Bari.
Jesu Wagner, the danger you go, talking with that Pyogagawa. Diminator season told Louis Muga, Matinki type Chibare, the Mansaya engineer or Zina Abdurrahman Chibare. The Ningle name in the pair, Chona and Kunanai, T, VUA season ago, Linumita, Tonsa Ne, Laser, Laser Shine, Lina. Mita Diakuze, Bue, Facebook, Saminawa, Tolum Pierawa, Buego, Api, Nasin, the Dread Jesuva, the Russian Yanet Gom Yama, Buvida Alo, Yoshimoya, Nitinate Chibazi, Geno, Yangweomba.
This program has come to you from the Voice of America, Washington.